2012ခုနှစ်ဇွန်လတုန်းကဖြစ်ခဲ့တဲ့တောင်ကုန်းမြုပ်လူသတ်မှုမှာမတင်ကားသူတွေကိုအခုရက်ပိုင်းတွင်မှပဲတန်တွဲခရိုင်တရားရုံးမှယုံတင်စစ်ဆေးနေပါပြီ။ဖမ်းဆီးခံရသူတွေပါဝင်ပတ်သက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့မြို့ခံတွေကြားမှာတန်တရားရှိနေကြတယ်ဆိုတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ပြီးခဲ့တဲ့တနှစ်ကျော်ခန့်ကရခိုင်ပြည်နယ်အတွင်းမိန်းကလေးတဦးကိုအစ္စလမ်ဘာသာဝင်လူငယ်တွေကအာဓမပြုကျင့်ပြီးတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းထွက်ပေါ်ပြီးမှတော့အစ္စလမ်ဘာသာဝင်တွေလိုက်ပါလာတဲ့ကားတစ်စီးပေါ်ကလူ၁၀ဦးဟာတောင်ကုန်းမြို့မှာတပ်ဖြတ်ခံခဲ့ရတာပါဒီတပ်ဖြတ်မှုနဲ့ပတ်သက်လို့တရားခဏ်အဖြစ်စွပ်စွဲခံရသူ၆ဦးကိုတော့တနှစ်ကျော်ကြာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကပဲဖမ်းဆီးခဲ့ပြီးတဲ့နောက်တန်တွဲအချင်းထောင်ကိုပို့လိုက်ပါတယ်အခုအခါမှာတော့ရုံးတင်စစ်ဆေးမှုတွေစတင်လုပ်နေပြီဖြစ်ပါတယ်တောင်ကုန်းမြို့ကတဦးပြောပြတာက
သူတို့ကပထမဆွေးထားတဲ့ပုံမှားက300နှစ်လူတက်မှုပေါ့နောက်တစ်ခုကဒီ110လေးအဲဒီမဟုတ်ကျူးလွန်မှုတော့အဲ့မှာအပိတ်ကူညီမှုအဲဒီပုံမှားနှစ်ခုနဲ့ဆွေးထားတယ်အခုကျတော့ဒီပုံမှား110လေးအစားပုံမှား30လေးဒီမဟုတ်ကူကိုလူစုရဲ့ကျေစေကျူးလွန်မှုပေါ့အဲ့ဒီဟာနဲ့ကြောင်းလိုက်ပြီးတော့ဆွေးထုတ်လိုက်တယ်အဲ့လူတွေကဒီအခုသာရက်ွက်ကကိုလဲမောင်နဲ့ကိုသိန်းချွေမောင်နောက်ပြီးတော့ကံပိုင်ရက်ွက်ကကိုဝဲနိုင်ကိုသိန်းကျော်ကိုမင်းတိတ်ထွန်းဦးဆောင်ဝင်လို့ဖြစ်တယ်မ
ဖန်ဆီးခံရတဲ့ဒေသခံ6ဦးနဲ့ပတ်သက်လို့ကတော့သူတို့ဟာလူသတ်မှုတွေကိုကျူးလွန်ခြင်းရှိမရှိဆိုတာနဲ့ပတ်သက်ပြီးမြို့ကန်နေကြတန်တရားရှိနေကြတယ်လို့ဆိုပါတယ
်ဒီလိုအခုသူတို့နဲ့ပတ်သက်ပြီးတော့ဖန်ဆီးထားတဲ့တရားဆွေးဆော်ကြတဲ့အပေါ်မှာအများကြီးတန်တရားရှိကြတာပေါ့ဘာလဲဆိုတော့အဲလူ6ယောက်တင်းနဲ့လူ10ယောက်ကိုတက်တယ်ဆိုတာအဲမဖြစ်နိုင်ဘူးပေါ့နောက်ပြီးတော့ဒီကိစ္စမှာတောင်ကုန်းမိုင်းလူဖြစ်သွားတဲ့ဖြစ်ခဲ့တဲ့လူတက်မှုမှာဒီအများကြီးတန်တရားဖြစ်နေရတယ်ရှိတယ်။ဒီတောင်ကုန်းဒေသခံတွေမဟုတ်ဘဲနဲ့တခြားတရားရောက်လာမှမသိဘူး။အဲလိုမျိုးပြောကြတာလည်းရှိတယ်။တောင်ကုန်းကဒီ NLD ကဒီဖိမင်းနဲ့တွဲမှုဥက္ကဋ္ဌဆိုလို့ရှိရင်ပြောပါတယ်။သူကဒီအချက်ဖက်မှုဒီလူတက်မှုမှာတောင်ကုန်းဒေသခံတွေတော့မပါဘူးဆိုပြီးတော့သူကမဆင်ရေးပြထားတာရှိတယ်မှာ။ဒါပေမဲ့အဲ့ဒီလိုဖြစ်တဲ့အချိန်မှာကတော့အိမ်မှာအုံတကြလူတွေကတော့အများကြီးရှိတာပေါ့။တကယ်လူကိုတေလောက်တဲ့အခြေဆက်တဲ့အချိန်မှာအဲ့ဒီမြို့ခံလူတွေပါတယ်ဆိုတဲ့အပေါ်မှာနေနေတန်တရားရှိနေကြတယ်ပေါ့ဟိုအဲ့ဒါမဖြစ်နိုင်ဘူးဆိုတော့နောက်ပြီးခုဖိုင်နာတဲ့လူ6ဦးကိုလည်းအဲဟုတ်မဟုတ်သွားတိကျဘယ်သူမှမပြောနိုင်ဘူးမှာ
ဖက်စစ်ခံရသူတွေကိုရုံးထုတ်စစ်ဆေးရမှာတော့ဒီသားစုတွေကိုတော့တွေ့ဆုံခွင့်မပေးဘဲလုံခြုံရေးအခြေအနေတွေကြောင့်နိုင်ရွယ်အတွင်းမှာပဲစစ်ဆေးမှုတွေလုပ်သွားတယ်လို့လည်းဒီသားစုနဲ့နှိစက်သူတွေကဆိုပါတယ်2012ခုနှစ်ဇွန်လ3ရက်နေ့တုန်းကအစ္စလမ်ဘာသာရေးကောင်းဆောင်တွေပါဝင်တဲ့လူ10ယောက်တပ်ဖြတ်ခံရမှုရဲ့နောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်တွင်းမှာလူမျိုးရေးဘာသာရေးကိုအခြေခံတဲ့အကြမ်းဖက်တဲ့ပဋိပက္ခတွေစတင်ဖြစ်ပွားခဲ့တာပါ။တောင်ကုန်းမြို့မှာလူ10ဦးတပ်ဖြတ်ခံရမှုမဖြစ်ခင်မှာတော့လှုံ့ဆော်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုခဲ့ပြီးလူတပ်မှုတွေဘာကြောင့်ဖြစ်ရသလဲဆိုတာကိုတော့မေးခွန်းထုတ်နေရဆဲပဲလို့ဆိုပါရစေ။
တို့တော့ဒီတောင်ကုန်းဒေသခံတွေတယောက်အနေနဲ့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ဒီလူ10ယောက်ကတောင်ကုန်းကိုဖြတ်လာမယ်။အဲ့လိုအချိန်မှာချုပ်တယ်ပြီးတော့တည်ရင်ရရှိထားတဲ့ဟာတွေအစိုးရဌာနဆိုဒီစစ်ဆေးရဌာနဌာနဆိုင်ရာကအကုန်တည်ရင်ရရှိထားတယ်။ပဋိပက္ခဖြစ်နေတဲ့အချိန်မှာဖြတ်သွားတဲ့မသွားတဲ့သွားခွင့်ပြုတဲ့မပြုတဲ့ဆိုတာဒီစစ်ဆေးရဒီခန္ဓာမိုက်တွေမှာအများကြီးတာဝန်ရှိပါတယ်။ဘာဖြစ်လို့ဒီလူတွေဟာဒီတောင်ကုန်းဖြစ်ရောက်လာရသလဲ။စစ်ဆေးရအိမ်မှာအဆက်ဆက်ခိုင်းအဆက်ဆက်ရှိတယ်။ဒီရေစခန်းတွေရှိတယ်တက်တယ်ရှိတယ်။ဒီဟာတွေချိုးပြီးတော့မှဖြတ်လာခဲ့တယ်။အဲ့တော့အဲ့လိုမဖြစ်ခင်တောင်ကုန်းမှာညနေရစာဖြစ်နေဆိုတာအဲ့ဒီဟာတွေဟာကျွန်တော်တို့အနေနဲ့ပြောရရင်တနေ့ကဖြစ်ပြရတယ်ကြည့်နေ
ရခိုင်ပြည်နယ်အတွင်းမှာလူမျိုးရင်းနဲ့ဘာသာရေးအသွင်ဆောင်တဲ့အဓိကရုံးတွေဖြစ်ပြီးမှတော့မြို့နယ်အတော်များများမှာပုံမှန်144ထုတ်ပြန်ခဲ့တာပါဆိုရကစစ်တပ်တွေကိုကင်းလှည့်ခိုင်းပြီးမြို့ကန်လူလူတွေကိုညမထွက်ခိုင်းပဲလုံခြုံရေးကိုတင်းကျပ်စွာချလာခဲ့ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကတော့ငြိမ်သက်သွားခြင်းမရှိပဲမကြာခဏဆိုသလိုမီးရှို့မှုတွေအကြမ်းဖက်မှုတွေကတော့ရှိနေသေးဖြစ်ပါတယ်ရှင်